အာဆီယံနိုင်ငံတွေကိုယူကရိန်းချူချော်ဆင်းတဲ့ပတ်သက်ပြီးတော့ခိုင်မာမာယက်တီချဖို့အမေရိကန်ဘက်ကတိုက်တွန်းနေပေမဲ့အခုအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲပြီးမှတော့ယူကရိန်းဆင်းတဲ့ပတ်သက်ပြီးတော့ရုရှားကိုဝေဖန်ရှုံချမှုမျိုးထွက်မလာခဲ့ပါဘူး။ရုရှားသမ္မတပူတင်ကိုဝေဖန်တာမျိုးအာဆီယံနိုင်ငံတွေဘက်ကသတိထားပြီးတော့ရှောင်ဖဲနေပါတယ်။အထူးသဖြင့်အင်ဒိုနီးရှားအပါအဝင်အာဆီယံနိုင်ငံတွေဟာရုရှားယူကရိန်းအရေးမှာကြားနေဖို့ကြိုးစားနေတာပါ။အင်ဒိုနီးရှားမှာမကြာမီကျင်းပမဲ့ G20 ဆက်မှုထိပ်သီးညီလာခံမှာရုရှားကိုဖယ်ကျင်ထားဖို့ပြောဆိုမှုတွေရှိနေပြီးတော့ရုရှားတက်လာမယ်ဆိုရင်တော့အစည်းအဝေးတပိတ်မှောက်မယ်ဆိုပြီးတော့အနောက်နိုင်ငံတချို့ကချင်းချောက်ထားပါတယ်။နိုင်ငံရေးသွန်သက်သူတချို့ကတော့အမေရိကန်ပြောင်စုအနေနဲ့အာဆီယံနဲ့ဆက်ဆံရေးမှာတရုတ်နဲ့ရှင်ပြန်ရေးအဓိကမဟာမိတ်လို့သဘောထားတာမဟုတ်လို့ရုရှားကိစ္စမှာအာဆီယံနဲ့တိတ်ပြီးတော့တင်းတင်းမမာမဖြစ်လို့ဘူးလို့ယူဆပါတယ်။ထိပ်သီးအစည်းအဝေးပြီးပြုတွဲကြညာချက်ထဲမှာတော့ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုနိုင်ငံရေးလွတ်လပ်မှုနေမြေပိုင်ဆိုးမှုတွေကိုအတိအမှတ်ပြုတယ်လို့ပဲဖော်ပြပြီးတော့ရုရှားကိုအမိတက်ပြီးတော့ဝေဖန်တာမျိုးမရှိပါဘူး